နှစ်နိုင်ငံကြားပိုင်ဆိုင်မှုအငြင်းပွားနေတဲ့ကျွန်းစုတွေနားမှာတရုတ်အစိုးရသင်္ဘောတွေရှိနေတဲ့ပေါ်ကန့်ကွက်ကြောင်းပြောဆိုဖို့ဂျပန်နိုင်ငံဆိုင်ရာတရုတ်တံတမကိုဂျပန်အစိုးရကဆင့်ခေါ်ခဲ့ပါတယ်။ဒီနယ်မြေပိုင်ဆိုင်မှုဆိုင်ရာအငြင်းပွားနေတဲ့ကိစ္စကြောင့်အာရှအင်အားကြီးနိုင်ငံနှစ်နိုင်ငံကြားဆက်ဆံရေးဟာဆက်ပြီးတော့အဆင်မပြေဖြစ်နေသေးပါ။နိုင်ငံကြီးတဲ့တာဝန်တွေတွေ့ဆုံဆွေးနွေးကြချိန်တွင်ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကတရုတ်နိုင်ငံအပေါ်အပြင်းထန်ကန့်ကွက်ခဲ့ပါတယ်။ဂျပန်နိုင်ငံရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ကျွန်းစုတွေစီတရုတ်အစိုးရကသင်္ဘောတွေဆေလွတ်နေတာကိုရပ်ဆိုင်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။တရုတ်ရေကြောင်းထောက်လန်းရေးသင်္ဘော၃ဆင်းဟာကျွန်းစုတွေပပတ်လေကဒေသစီတနင်္လာနေ့ကဝင်ရောက်ခဲ့ပြီး73နာရီကြာနေသွားခဲ့တယ်လို့ဂျပန်ကပြောပါတယ်။ဒီလို့ရက်ဟာအလွန်အမင်းကိုပုံမှန်မဟုတ်တဲ့ကိစ္စဖြစ်ပြီးမသင့်လျော်တဲ့လုပ်ရက်ဖြစ်တယ်လို့ဂျပန်အစိုးရတွင်းဝန်ချုပ်ယိုရှိဟိဒေဆုဂါကပြောပါတယ်။ဒီအစိုးရဟာမကြသေးခင်လတွေအတွင်းအငင်းပွားရေပိုင်တဲ့တင်းမောတွေအကြိမ်ကြိမ်ဆစ်လွတ်ခဲ့ပြီးတော့ဒါဟာသူတို့စန္ဒရှိတဲ့အတိုင်းသွားနိုင်တယ်လာနိုင်တယ်ဆိုတာကိုပြဖို့စူးစမ်းတဲ့လိုရအဖြစ်လိလာသူတို့ချို့ကသုံးသပ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလမှာဂျပန်ပုဂ္ဂလိကပိုင်ရှင်တဦးလက်ထက်ကနေကျွန်းတွေကိုဂျပန်အစိုးရကဝယ်ယူခဲ့တာကြောင့်တရုတ်အစိုးရကဒေါသထွက်ခဲ့ပါတယ်။